ီယိုအင်မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမကိုလက်လှူရှားအားကစားလုပ်သူတွေ၊ကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ Smart Watch လက်ပတ်နိုင်တွေအပါအဝင် Wearable Device ပစ္စည်းတွေကနေကို့မှာ COVID-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီ။ကိုနဲ့မကွာနေနေညညဝတ်ထားကြလို့ရှိတဲ့အဲ့ဒီပစ္စည်းတွေဟာကို့ခန္ဓာကိုယ်ရဲ့ကနှလုံးခုန်နှုန်းအသက်ရှူနှုန်းအချိန်အတိုင်းအတာကုန်ဆုံးသွားတဲ့ကယ်လိုရီစသဖြင့်အိပ်နေတဲ့အချိန်မှမကျန်ကိုယ့်ရဲ့လှုပ်ရှားမှုတိုင်းကိုမှတ်တမ်းကျင်ပေးပါရယ်။သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့ကိုယ့်ရဲ့ကျန်းမာရေးအတွက်အင်မတန်အထောက်အကူဖြစ်တာပါ။ဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီး COVID-19 ရောဂါကူးသူတယောက်မှဘလို့အပြောင်းလဲဖြစ်တယ်လဲ။ဒီအပြောင်းလဲတွေကြောင့်သူ့မှာ COVID ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သုတေသီတွေကလေ့လာနေကြတာပါ။အထူးသဖြင့်COVID ယောဂဖြစ်သူတော်တော်များများမှာယောဂလက္ခဏာချက်ချင်းမပြတာမို့ကိုနဲ့မကွာဝတ်ဆင်ထားတဲ့ wearable device တွေကတဆင့်ကြိုသိနိုင်ဖို့စူးစမ်းနေကြတာဖြစ်ပါတယ်။အဲ့လိုလေ့လာနေကြတဲ့အထက်မှာ American ပြည်ထောင်စု Stanford ဆေးသက္ကတိုကသုတေသီတွေလည်းပါဝင်ပါတယ်။ iWatch, Garmin, Fitbit စတဲ့အမျိုးစုံရှိတဲ့ smart watch နိုင်တွေအပြင် Aura ဆိုတဲ့ smart လက်စွပ်ဝတ်ကြသူ9000ကဒီသုတေသနမှာပါဝင်ပြီးတော့သူတို့အချက်အလက်တွေကိုမျှဝေထားပါတယ်။အဲ့ဒီထဲက31ယောက်ကတော့ COVID-19 ရောဂါအတည်ပြုလူနာတွေဖြစ်ကြပါတယ
်။ So what happens is when you get ill, even before you know it, your body starts changing, your heart rate goes up.
နေမကောင်းဖြစ်ပြီဆိုတော့လည်းကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်။နှလုံးခုန်နှုန်းတွေကပိုပြီးတော့မြန်းလာပါတယ်။နှလုံးခုန်နှုန်းတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်။ဒါတွေကို smart watch နိုင်တွေကလည်းတစ်ချိန်လုံးတိုင်းတာပေးနေတာပါ။သူတို့တနေ့တနေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2-3ခွဲလောက်ကိုရှိပါတယ်။အဲ့တော့ကြောင့်ကို့မှာယောဂလက္ခဏာမပြခင်ကတည်းကခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အပြောင်းလဲတွေအားလုံးကိုသူတို့ကမှတ်တမ်းတင်နေပါတယ်။အဲ့ဒီချက်ကတိတ်ကိုအရေးပါတယ်လို့ထင်ပါတယ
်။ Stanford ဆေးသက္ကတိုကပါမောက်ခ Michael Snyder ဖြစ်ပါတယ်။တချို့သူတွေမှာ COVID-19 ယောဂလက္ခဏာကိုချက်ချင်းမပြကြတာမို့ယောဂဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။ Stanford သက္ကတိုကလေ့လာနေသူ COVID-19 အတည်ပြုလူနာ31ယောက်ထဲက80ယောက်ကနှုန်းဆိုရင်ယောဂလက္ခဏာမပေါ်ခင်တည်းကသူတို့ဝတ်ဆင်ထားတဲ့ wearable device ပစ္စည်းတွေရဲ့မှတ်တမ်းတွေအရခန္ဓာကိုယ်ရင်းမှာအပြောင်းလဲဖြစ်နေတာကိုတွေ့ခဲ့ကြပါတယ
်။ In about 80% of the cases we can see heart rate go up when someone gets ill.
လေလာတဲ့သူ80ရာခိုင်နှုန်းလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်နှုန်းစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး80ရာခိုင်နှုန်းလောက်ကယောဂလက္ခဏာမပြခင်မှာကိုနှလုံးခုန်နှုန်းတွေပိုပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေလာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်9ရက်ခွဲလောက်ကတည်းကနှလုံးခုန်နှုန်းပုံမှန်ထက်ပိုပြီးတော့မြင့်တက်ခဲ့ပါတယ်။အဲ့ဒီ9ရက်ခွဲစလုံးသူ့မှာယောဂပိုးရှိနေတယ်ဆိုတာမသိဘဲနဲ့တခြားသူတွေကိုယောဂပိုးကူးစေခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်ဖို့အတွက်တိတ်ကိုကောင်းတဲ့ပစ္စည်းတွေပါအ ਨੇ စုံပြန်ပြန်အဖြစ်3ရက်လောက်ကြိုပြီးသိနိုင်ပါတယ
်သူတို့မျှော်လင့်သလိုကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပြီမဲ့ COVID ယောဂကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေတာအတိအချာဆေးစစ်ကုသမှုခံယူတာတွေကိုလုပ်နိုင်ကြမှာဖြစ်ပါတယ်အရေးအကြီးဆုံးကတော့သူများကိုထပ်ဆက်ပွားကူးတာကိုကာကွယ်နိုင်မယ်လို့သုတေသီတွေကပြောပါတယ်အခုလိုမျိုးကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ smart watch လို wearable device ပစ္စည်းတွေကအခုလိုမျိုးကပ်ရောဂါကူးနေတယ်ဆိုတာချိုတင်သိနိုင်ပြီးကိုယ့်ရဲ့နေမှုထိုင်မှုဘဝပိုပြီးတော့ကျန်းမာရှင်လန်းမယ်ဆိုတဲ့အချက်ကိုအသုံးချနိုင်ဖို့အတွက်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေကလည်းမျှော်လင့်နေကြပါတယ်။လက်ရှိမှာတော့ဒီပစ္စည်းတွေအရောင်းကလည်းနှေးနေတာမဟုတ်အခုလိုအသစ်အစမ်း feature တွေထည့်သွင်းနိုင်ဖို့အပြိုင်လုပ်နေကြပါတယ်။လက်ပတ်နိုင်မဟုတ်ပဲလက်စွပ်လိုဝတ်ထားရတဲ့ Aura ဆိုတဲ့ smart လက်စွပ်ကိုတီထွင်ထားတဲ့Aura Health Company ကလည်း San Francisco မြို့မှာရှိတဲ့ California တက္ကသိုလ် UCSF နဲ့ COVID-19 ရောဂါချိုတင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Aura လက်စွပ်အကွေး2000ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အပူချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်။
I think it's just given everyone more peace of mind and more safety to be able to, you know, look at their app every morning and know how they're doing.
App ပေါ်မှာကိုယ့်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်။ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ်။ NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်။ဒီနီးပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်။ဒီနီးပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခြင်းအောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ။
Oral Health Company အမှုဆောင်အရာရှိချုပ် Harish Rai ဖြစ်ပါတယ်။ NDA လိုပဲ PGA တော်ခေါက်သီးအားကစားအဖွဲ့အစည်းကလည်းကိုယ်ကျန်းမာရေးနဲ့ပတ်သက်လို့တောက်ဆောင်မှတ်တမ်းတင်ပေးနိုင်တဲ့ Hub ဆိုတဲ့လက်ပတ်တစ်ထောင်ကိုဝယ်ယူခဲ့တယ်လို့ Hub Company ကိုတည်ထောင်သူ Will Ahmed ကပြောပါတယ်။
Well, Whoop has partnered with the PGA Tour to distribute Whoop to every player, caddy, media member. It's been a real success.
Whoop နဲ့ PGA Tour အဖွဲ့အစည်းတို့ပူးပေါင်းပြီးစားသမားတွေ၊ကယ်ဒီတွေ၊ပွဲလာတဲ့သတင်းမီဒီယာသမားတွေအားလုံးကို Whoop လက်ပတ်ပေးထားပါတယ်။တော်တော်လေးအောင်မြင်ပါတယ်။အကြခင်ကလုပ်ခဲ့တဲ့ကောင်းရပြိုင်ပွဲတစ်ခုမှာကစားသမားတိုင်း Whoop လက်ပတ်ပတ်ထားကြပါတယ်။သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေသမျှအထူးသဖြင့်အသက်ရှူနှုန်းကို Whoop ဤပညာကတိုင်းတာပေးနေတာပါ။ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိက္ခိုးအရေးကြီးပါတယ်။
အရင်ကမရှိခဲ့သလိုကတ်ယောဂတစ်ခုအနေနဲ့အချင်းတို့အတွင်ကမ္ဘာအနှံ့ပြန့်နှံ့ကူးစက်မယ်လို့ဘသူမှကြိုတင်ခံမှန်းမထားခဲ့ကြတဲ့ COVID-19 ကတ်ယောဂနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါ။အဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေးလာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြားအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit 3 to 3 နဲ့လည်လာနေပါတယ်။အဲ့ဒီအထက်မှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ်
။ So basically we began and looked at that data with the user's permission and we've seen the changes in breathing rate and the changes in heart rate.
Fitbit ဝတ်ကြသူတွေရဲ့ခွင့်ပြုချက်နဲ့သူရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလည်လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အဆင့်မှာကျွန်တော်တို့လေးလာတွေ့ရှိတာတွေကိုခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရထားပါတယ်
။ကိုယ်ကျန်းမာရေးအတွက်အိမ်နေချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ Wearable Smart Device ပစ္စည်းတွေထဲမှာ Apple ရဲ့ iWatch တရီကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ Smart Watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နာရီမှမဟုတ်ဘဲကိုမအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအဆုံရှိနေပါပြီ။အဲ့ဒီထဲမှာ COVID-19 ယောဂါကူးနေပြီလေဆိုတာကိုယောဂါလက္ခဏာမပြခင်တည်းကဘယ်ပစ္စည်းကကြိုတင်သိရှိအသိပေးထိုင်မယ်ဆိုတာကိုအများကစိတ်ဝင်စားနေကြတာကတော့သိကြပါရတယ်။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့စူးစမ်းလေ့လာနေကြပါရဲ့ရှင်။ကျွန်မဆုမြတ်ပါပါ။